မရိကန်ပြည်ထောင်စုနဲ့တာလီဘန်သဘုံဖွဲ့ချသမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါပြီ။အခုလိုအမေရိကန်နဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးလက်မှတ်ရေးထိုးလိုက်တဲ့အတွက်ဆက်ရှင်နဲ့ကြားအာဖဂန်စစ်ပွဲကိုအဆုံးသတ်စေမှာဖြစ်ပြီးအမေရိကန်တပ်တွေကိုလည်းအာဖဂန်ကနေဖြည်းဖြည်းချင်းပြန်ရုပ်သိမ်းသွားနိုင်မှာဖြစ်ပါတယ်။အမေရိကန်နေနဲ့လာမဲ့3လကနေ4လအထိမှာတပ်ဖွဲ့ဝင်အားကို13,000ကနေ 8,600 အထိရှော့ချသွားမှာဖြစ်ပြီးတော့ကျန်တဲ့တပ်ဖွဲ့ဝင်အားလုံးကိုတော့14လအတွင်းမှာပြန်ရုပ်သိမ်းသွားမှာဖြစ်ပါတယ်။အမေရိကန်တပ်တွေအာဖဂန်ကနေလုံးဝရုပ်သိမ်းဖို့ကိစ္စကတော့တာလီဘန်တွေအနေနဲ့အကြမ်းဖက်ဝါဒမဖြစ်အောင်ဘလောက်ထိကာကွယ်သွားမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်ဆိုပြီးတော့အမေရိကန်ဘက်ကပြောပါတယ်။အမေရိကန်ထူးကိုယ်စားဇာမခလီဇတ်နဲ့တာလီဘန်နိုင်ငံရေးခေါင်းဆောင်အဗ်ဒူခါနီဘရာဒါရုကအမေရိကန်နဲ့တာလီဘန်ညီညွတ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးတော့ဒီညီညွတ်ရေးလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်ကြားညီညွတ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာနေတို့အဖွဲ့ရဲ့ထွေထွေတွေ့မှုယန်စတိုတန်ဘတ်ကလည်းချူဆိုလိုက်ပါတယ်။ဒီနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုတွားရောက်ခဲ့ပြီးတော့အမေရိကန်နေနဲ့အာဖဂန်ဆွေရနဲ့လုံခြုံရေးတပ်တွေကိုဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းကိုလည်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားမှာငြိမ်းချမ်းရေးသဘောတူညီမှုရလိုက်တဲ့အတွက်အမေရိကန်နေနဲ့အာဖဂန်ဆွေရကိုပြစ်ပယ်ထားသွားမှာမဟုတ်ပဲလိုအပ်တဲ့အကူအညီတွေကိုဆက်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။